ချမ်းပြည်မြောက်ပိုင်းမှာတိုင်းသားလက်နက်ကင်အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်ဆဲနိုင်ဖို့ချမ်းလက်နက်ကင်အဖွဲ့ခေါင်းဆောင်တို့ဦးတွေ့ဆုံဆွေးနွေးရေးဟာအရေးကြီးကြောင်းပြည်ပရောက်ချမ်းတိုင်းသားအရေးလှုပ်ရှားသူတွေကတိုက်တွန်းလိုက်ပါတယ်။ချမ်းမျိုးသားချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲကြောင့်အပြစ်မဲ့ဒေသခံပြည်သူတွေကိုသာပိုပြီးထိခိုက်နစ်နာစေတယ်လို့ထောက်ပြကြပါတယ်။ဒီအကြောင်းကိုဆက်ပြီးပြောပြမှာပါ။ချမ်းပြည်နယ်ကအဓိကချမ်းလက်နက်ကင်တပ်ဖွဲ့တွေဖြစ်တဲ့ RCSSSA နဲ့SSPP SSA တို့ရဲ့ခေါင်းဆောင်နှစ်ဦးတွေ့ဆုံကြဖို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ကနိုဝင်ဘာ26ရက်တနင်္လာနေ့ကစာရေးသားတိုက်တွန်းခဲ့တာပါနိုဝင်ဘာလဆန်းပိုင်းတုန်းကဆလို့ရှမ်းပြည်မြောက်ပိုင်းတီဘောနမ်တူဒေသတွေမှာရှမ်းမြောက်ပိုင်းတပ် SSPP နဲ့ TNLA တောင်ပလောင်တပ်တွေကတစ်ဖက်ရှမ်းတောင်ပိုင်းတပ် RCSS တပ်တွေကတစ်ဖက်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အပြစ်မဲ့ဒေသခံတွေသေဆုံးရသလိုစစ်ဘေးရှောင်တွေအဖြစ်ထွက်ပြေးနေရပါတယ်ဒီရပိုင်းတွင်တီဘောမြို့နယ်နားမှာစစ်ဘေးရှောင်300လောက်အိမ်မပြန်နိုင်သေးပဲဆက်ရှိနေပြီးရှမ်းတိုက်ပွဲတွေအတွင်းကလေးငယ်တူအပါအဝင်ရွာသားအနည်းဆုံး3ဦးသေဆုံးခဲ့ရတာကြောင့်ဒါတွေကိုအဆုံးသတ်နိုင်ဖို့ကိုအချင်းချင်းပြည်လဲအောင်ညှိနှိုင်းကြဖို့အရေးကြီးတယ်လို့ SNLD ပါတီကတိုက်တွန်းထားတာပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေနယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကတော့တိုက်ပွဲတွေအမြန်ရပ်ဆဲဖို့ဆိုရင်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံဖို့အရေးကြီးတယ်လို့ဆိုပါတယ်
ကျွန်တော်တို့ RCSS နဲ့ချမ်းတမတော်ပဲ SSCP နဲ့ချမ်းတမတော်ပဲဆိုတော့ချမ်းတမတော်နှစ်ခုကအခုမြောက်ပိုင်းမှာအဲ့လိုပစ်ခတ်ကြတိုက်ခိုက်ကြတာကချမ်းလူမျိုးတစ်မျိုးသားလုံးအတွက်ဘာမှအကျိုးမရှိဘူးအခုဆိုရင်ချမ်းပြည်သူလူထုကရွာသားတွေကအကုန်လုံးထွက်ပြေးရတယ်တချို့လည်းအဲ့ဒီမှာကြီမှန်ကြီထိပြီးတော့မှတည်ဆုံသွားတာလည်းရှိတယ်အခုလို့ဆိုလို့ရှိရင်ကျွန်တော်ရှမ်းအဖွဲ့နှစ်ဖွဲ့ဟာအပြစ်ခတ်လုံးဝရက်ဆဲသွားဖို့အဲ့ဒါအမြန်ဆုံးတွေ့ဆုံဆွေးနွေးဖို့လုပ်ဖို့တင်တယ်
။1990ခုနှစ်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ SNLD ပါတီအမတ်ဖြစ်သူစိုင်းဝင်းဖေဟာအရီဇိုနာပြည်နယ်မှာနေထိုင်သူဖြစ်ပြီးတိုက်ပွဲတွေကြောင့်အပြစ်မဲ့အရသားပြည်သူတွေတေဆုံထွက်ပြေးနေရတာကမဖြစ်သင့်တော့တာကြောင့်နှစ်ဖက်ခေါင်းဆောင်တွေတွေ့ဆုံညှိနှိုင်းဖို့လိုတယ်လို့တိုက်တွန်းပါတယ်
။ထိခိုက်တာကတော့ရသားရသူရသားတွေကြီးပဲဒီ SSPP SSE အပြော်ဒီ RCSS SSE ရဘာလို့ညမရကြမှာလဲဆိုတော့ကျွန်တော်လဲကြားတာစိတ်လဲမကောင်းစိတ်လဲပြက်တယ်ဘာလို့ဖြစ်ဖြစ်ဘသူလဲဖြစ်ဖြစ်ဆိုတာရှမ်းဖြစ်ဖြစ်ပလောင်ဖြစ်ဖြစ်သူတို့လဲပြေးကြမှာလေတပြားအဲ့တော့အဲ့ဒါဖြစ်တဲ့ကိစ္စမဟုတ်ဘူးလေသူတို့ချင်းချင်းတွေ့နိုင်လို့ရှင်အများကြီးတည်လေသွားပြန်ရှိတယ်ပေါ့နော်နောက်ကိုချင်းချင်းကြားမှာနားလဲမူရှားသွားဘူးဆိုတာကောင်ချင်းချင်းတွေ့လိုက်လို့ရှင်နောက်အပင်းအ
ရာတွေတော့
ဒီလေသွားနိုင်တဲ့
ဘောရှိပါစေ။ RCSS SSPP တပ်တွေဟာဟိုရင်တုန်းကလည်းအချင်းချင်းတိုက်ပွဲတွေဖြစ်ခဲ့ပြီးတွေ့ဆုံညှိနှိုင်းနိုင်ခဲ့တဲ့တာရကတွေရှိတာကြောင့်အခုတကြိမ်တွေ့ဆုံဆွေးနွေးမယ်ဆိုရင်မြေပြင်ကပြဿနာတွေပြေလည်သွားနိုင်တယ်လို့ဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
။ရှမ်းတမတော်နှစ်ဖွဲ့ RCSS နဲ့ SSPP ဆိုလည်းအရင်တုန်းကလည်းတိုက်ခိုက်ခဲ့ပူတယ်။နောက်ပြီးတော့သူတို့လည်းဒီလိုပဲအချင်းချင်းနားလည်မှုယူပြီးတော့မှဟိုမတိုက်ပဲနဲ့နေခဲ့တာလေ10နှစ်ကျော်လောက်ရှိခဲ့ပါပြီတကယ်လို့တို့နှစ်ဖွဲ့ကတေချာဆွေးနွေးညှိနှိုင်းမယ်လုပ်မယ်ဆိုနားလည်မှုရသွားပြီဆိုလို့ရှိရင်တော့ပြည်လည်သွားပါလိမ့်မယ်လို့ထင်တယ
်ပြီးခဲ့တဲ့ဩဂုတ်လကမိုင်းတုန်းကရှမ်းပြည်ပူးပေါင်းဆောင်ရွက်ရေးကော်မတီ SSJAC ရဲ့ဂျာဝင်စေဆက်ပေးမှုနဲ့ SSPP RCSS တပ်တောင်ဝန်ရှိသူတွေတောင်ကြီးမြို့မှာတွေ့ဆုံဆွေးနွေးခဲ့ပေမဲ့လည်းပြည်လည်မှုတစုံတရာမရခဲ့ပဲစီတင်းမာမှုတွေကသာဆက်ပြီးဖြစ်ပွားနေတာဖြစ်ပါတယ်။ရှမ်းပြည်တောင်ပိုင်းတပ် RCSS ကရှမ်းမြောက်ပိုင်းကိုလာရောက်လှုပ်ရှားရကဒါဟာနင်းပြေချက်ထွင်တာဆိုပြီးမြောက်ပိုင်းမှာရှိတဲ့ SSPP နဲ့ TNLA တပ်တွေကဆွဆွဲကတိုင်းရင်းသားအချင်းချင်းကြား2015လောက်ကစလို့တိုက်ပွဲဖြစ်ပွားနေတာဖြစ်ပါတယ်။